မြန်မာနိုင်ငံနဲ့ရုရှားနိုင်ငံကြားမှာစစ်ရေးတန်တမာရေးဆက်ဆံမှုတွေတိုးလာနေချိန်မှာပဲမြန်မာစစ်ကောင်စီကိုအားပေးကူညီနေတဲ့ရုရှားနိုင်ငံကိုအမျိုးသားညီညွတ်ရေးအစိုးရအတိုင်ပင်ခံ NUCC ကရှုံချလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာရေးဖြည့်ရှင်းမှုကြိုးပမ်းမှုတွေကိုရုရှားနိုင်ငံက2008ခုနှစ်ကနေစပြီးတော့ဗီဒီယိုအာဏာသုံးပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံက2021ခုနှစ်မှာချမှတ်ခဲ့တဲ့မြန်မာစစ်ကောင်စီကိုလက်နက်ရောင်းချခြင်းမပြုရေးသဘောတူညီချက်ကိုလက်မှတ်မထိုးဘဲနဲ့စစ်လက်နက်တွေဆက်ပြီးတော့ရောင်းချတယ်လို့ဂျွန်လ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါဗျ။စစ်ကောင်စီရဲ့နျူကလ িয়ার ဓာတ်ပေါင်းဖိုတည်ဆောက်မဲ့ရည်ရွယ်ချက်ကိုအားပေးကူညီနေတာဟာမြန်မာနိုင်ငံတင်တာမကဘဲနဲ့ဒေသရင်းတည်ငြိမ်ရေးကိုပါချိန်ချောက်နေတာကြောင့်ချက်ချင်းရပ်ဆိုင်းဖို့ကိုလည်း NUCC ကသတိပေးပါဗျ။မြန်မာစစ်ကောင်စီကိုတန်တမာရေးစီရေးရုရှားဘက်ကအားပေးထောက်ခံနေတာဟာအာဆီယံနဲ့နိုင်ငံတကာရဲ့မြန်မာရေးဖြည့်ရှင်းမှုအပေါ်မှာပြက်ပြားစေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲဂျွန်လ6ရက်နေ့နဲ့9ရက်နေ့တွေကရုရှားနဲ့မြန်မာစစ်ကောင်စီတို့ပူးပေါင်းပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစီမံချက်ရေးဆွဲရေးဆွေးနွေးပွဲကိုရုရှားနိုင်ငံ Khabarovsk မြို့မှာကျင်းပခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုအကြမ်းဖက်သမားတွေဖြစ်နေတတ်မှတ်ထားတဲ့အကြောင်းကိုလည်းတင်ပြခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရုရှားတရုတ်နဲ့အိန္ဒိယတို့တက်ရောက်ပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေကတော့တချို့ကတော့လူကိုယ်တိုင်တချို့ကတော့အွန်လိုင်းကပဲတက်ရောက်ခဲ့ကြပါတယ်ရှင်။